မြန်မာနိုင်ငံမှာဒီမိုကရေစီပြောင်းလဲမှုတွေစတဲ့အကောင့်ထဲပေါ်ကလေးကအရေးအချင်းပြေဝသူတွေအလုံးအလောက်မရှိတဲ့အတွက်ပြောင်းလဲမှုတွေနှိမ့်ကွေးနေတဲ့အကြောင်း VOA သတင်းတော် Oliver Snow ရန်ကုန်မြို့ကနေသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကဆက်ပြီးတော့တင်ပြမှာပါရှင
်မြန်မာနိုင်ငံကအစိုးရဝန်ထမ်းတွေဟာအစင်လာအချင်းအကောင့်မြင်ခံရလိမ့်မရှိပါဘူးစစ်သည်နေပေါင်းများစွာတန်တီကိုအုပ်ချုပ်ခဲ့တဲ့စစ်တပ်ကလည်းသူတို့လုပ်ခဲ့သမျှတွေအတွက်တာဝန်ယူမှုတာဝန်ခံမှုမရှိတာကြောင့်ပြည်သူလူထုအကြားယုံကြည်မှုကင်းမဲ့တဲ့အချင်းအလာကိုဖြစ်ပေါ်စေခဲ့ပါတယ်။ဒါပေမဲ့2021ခုနှစ်ကစလို့နေပေါင်း90အတွင်းပထမဆုံးအကြိမ်ဒီမိုကရေစီနီလအရာရွေးကောက်တင်မြှောက်ခံခဲ့ရတဲ့အစိုးရအဆက်ဆက်ဟာလူထုအကြားယုံကြည်မှုတည်ဆောက်နိုင်ရေးအတွက်အများပြည်သူနဲ့ဆိုင်တဲ့လုပ်ငန်းတွေကိုပုံမှန်ထိရောက်အကျိုးရှိစေဖို့ပြောင်းလဲမှုတွေကိုအကန့်အသတ်နဲ့စတင်အကောင့်ထဲပေါ်ခဲ့ပါတယ်အစိုးရဘက်ကမှားယွင်းတဲ့လုပ်ရည်တွေနဲ့ပတ်သက်လို့ပထမဆုံးအကြိမ်အဖြစ်သမ္မတဦးသိန်းစင်က2012ခုနှစ်ဒီဇင်ဘာလမှာပြောကြားတဲ့မင်းကွန်းအတွင်းဝန်ထမ်းတွေဟာမောက်မာတယ်အကျင့်ပြတ်ချစားတယ်လုပ်ငန်းကျွမ်းကျင်ခြင်းမရှိဘူးဆိုပြီးတော့ဝေဖန်ပြောကြားခဲ့ပါတယ်ပြန်ကြားရင်းနဲ့ဆက်သွယ်ရေးဝန်ကြီးဌာနတို့ကလဝကြီးအုပ်ထားခဲ့တဲ့ဆက်သွယ်ရေးဆိုင်ရာလုပ်ငန်းတွေကိုတကားဖွင့်ပေးတာအပါအဝင်ပြည်내နဲ့တိုင်းဒေသကြီးတွေနဲ့ဆိုင်တဲ့ဗဟုအစိုးရရဲ့လုပ်ပိုင်ခွင့်တွေကိုလည်းဦးသိန်းစင်အစိုးရကဖြေလျှော့ပေးခဲ့ပါတယ်အမေရိကအစိုးရကလည်း2016ခုနှစ်မှာအာဏာရလာပြီးတဲ့နောက်အဲ့ဒီပြုပြင်ပြောင်းလဲမှုတွေကိုဆက်လက်အကောင့်ထဲပေါ်ဖို့ကြိုးစားခဲ့ပါတယ်။ပါတီအနေနဲ့ပြည်သူလူထုရဲ့အကျိုးစီးပွားကိုတရားမျှတစွာခုခံကာကွယ်ပေးသွားမယ်လို့ရွေးကောက်ပွဲတင်ညာစာရမ်းမှာဖော်ပြထားပါတယ်။ဒါအပြင်ပြည်သူလူထုရဲ့အကျိုးကိုရှေ့ရှုပြီးအစိုးရအတုံးစိတ်တတအောင်ဝန်ကြီးဌာနတွေလျှော့ချတာအကျင့်ပြည့်ချစားမှုကိုတိုက်ဖြတ်တာနဲ့လွတ်တော်အတွင်းဥပဒေတွေပြင်ဆင်ရေးဆွဲတာတွေလုပ်ဆောင်သွားမယ်လို့လည်းကတိပြုခဲ့ပါတယ်။လက်ရှိသမရဦးမြင့်ကလည်းအစိုးရအဖွဲ့အတွင်းပြောင်းလဲမှုတွေဆက်လက်လုပ်ဆောင်ဖို့တိုက်တွန်းပြောဆိုထားပါတယ်။အစိုးရအဖွဲ့ဟာဖိနှိပ်ချုပ်ချယ်တဲ့ဆက်ရမ်းတရားတစ်ခွဲမဖြစ်တဲ့အကြောင်းလူ့အခွင့်အရေးကိုကာကွယ်ပေးရမှာဖြစ်တယ်လို့အစိုးရအနေနဲ့ပြည်သူလူထုရဲ့လွတ်လပ်မှုနဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့လိုအပ်ကြောင်းပြည်သူဝန်ထမ်းတွေအနေနဲ့တာဝန်သိဝန်ထမ်းကောင်းပိတစွာပွင့်လင်းမြင်သာပြီးပူးပေါင်းဆောင်ရွက်မှုနဲ့စံပြအဖြစ်လုပ်ဆောင်ကြဖို့လိုအပ်ကြောင်းသမရဦးမြင့်ကပြောကြားခဲ့ပါတယ်။အစိုးရဘက်ကနိုင်ငံရေးအရာပြည်ပြင်းပြောင်းလဲလို့စိတ်ရှိပေမဲ့လည်းကျောင်းလဲမှုတွေစတင်တာနှစ်ကာလမကြာသေးတဲ့အတွက်လုံနိုင်ကန်နိုင်စွာနဲ့ရွေးကောက်တင်မြှောက်ခံဖို့အရေးအချင်းပြဝသူတာဝန်ခံမှုတာဝန်ယူမှုရှိတဲ့အစိုးရအရာရှိအရေးအတွက်ဟာနည်းနေသေးတယ်လို့ဆိုပါတယ်။လူဆွမ်းအားအရေးအတွေ့မြင့်တင်အဖွဲ့ကဒေါ်ရင်မွန်စုကတော့အရေးအချင်းရှိတဲ့သူအရေးအတွက်အားနည်းနေတဲ့အပေါ်ပြည်သူလူထုကစိတ်ပျက်နေတဲ့အကြောင်းအစိုးရအရာရှိတွေကလည်းသူတို့မလုပ်ချင်တဲ့ကိစ္စဆိုရင်အဲ့ဒီဘက်ကိုပဲလူမရှိတာကိုအကြောင်းပြပြီးရှောင်နေတာအကြောင်းပြောပါတယ်။ဒါပေမဲ့ဒီချိန်ထဲမှာပဲသက်ဆိုင်ရာဌာနအလိုက်တိုးတက်ကောင်းမွန်အောင်စူးစမ်းဆောင်ရွက်နေကြတဲ့အရာရှိတွေလည်းအများအပြားရှိနေကြောင်းနဲ့ဘေကန္တာတွေမှာပြုပြင်ပြောင်းလဲဖို့လိုအပ်တယ်ဆိုတာကိုထောက်ပြပြောဆိုနေတဲ့အရာရှိတွေလည်းရှိတယ်ဆိုတာကိုဒေါ်ရီမွန်စုကပြောပါတယ်။အရင်အစိုးရလက်ထက်မှာစစ်မှုဝင်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဦးစိုးသိန်းကိုဥပမာပေးပြီးပြောတာမှာတော့ဦးစိုးသိန်းအနေနဲ့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေအကြီးတွင်းမြင့်တက်လာအောင်နဲ့သူတို့လုပ်ငန်းတွေအတွက်ငွေကြေးလွယ်ကူအောင်ဥပဒေတွေကိုဖြေလျှော့ပေးကြတာတွေရှိကြောင်းလဲဒေါ်ရီမွန်စုကပြောပါတယ်။ဥက္ကုနိုင်ဟာအစိုးရအဖွဲ့တွေအတွင်းအကျင့်ပြတ်ချစားမှုနဲ့ဆိုင်တဲ့အကြောင်းအရာကို PhD စာရန်ပြုစုနေသူပါ။သူက NLD အစိုးရအနေနဲ့တချို့ကဏ္ဍတွေမှာတိုးတက်အောင်လှုပ်ဆောင်နိုင်ခဲ့ပြီးကျင်းဝန်းသိက္ခာနဲ့ညီညွတ်တဲ့အရာရှိတွေပေါ်ထွက်အောင်စူးစမ်းလှုပ်ဆောင်နေကြောင်းပြောပါတယ်။နိုဝင်ဘာလအတွင်းအစိုးရကအာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဖွဲ့စည်းခဲ့ပြီးမကြာခင်မှာပဲစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးကျော်ဝင်းအနေနဲ့အဂတိလိုက်စားမှုတွေကျွလွန်နေဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်ယာတို့ကနှုတ်ထွက်သွားခဲ့ပါတယ်။အဲ့ဒီဖြစ်ရဟာအဂတိလိုက်စားမှုတက်ဖြည့်ရေးပိုင်းမှာတည်တာတဲ့ပြောင်းလဲမှုဖြစ်တယ်လို့ဦးနိုင်ကိုကကပြောပါတယ်။ဒါပေမဲ့ပြည်ရင်ပြောင်းလဲမှုတွေကိုလုပ်တဲ့အရေးအချင်းပြဝသူအရေးအတွက်နည်းနေသေးတယ်ဆိုတာကိုသူကဝန်ခံပြောဆိုပါတယ
်။ He has been talking about how poor I think implementation is a
big problem. လက်ရှိအစိုးရကဝန်ထမ်းတွေနဲ့ဆိုင်တဲ့ကိစ္စရပ်တွေမှာပြည်ရင်ပြောင်းလဲမှုတွေလုပ်ခဲ့ပါတယ်။ဒါပေမဲ့လုံရမယ်လုပ်ငန်းတွေပဲကကြီးမားလို့ပါတယ်သူတို့မှာအစီအစဉ်ရှိပေမဲ့လူမရှိတဲ့အတွက်လက်တွေ့အကောင့်ထဲခေါ်တဲ့အပိုင်းမှာပြဿနာရှိနေပါတယ
်အမေရိကအစိုးရလက်ထက်အတွင်းလှုပ်ဆောင်နေတဲ့ပြောင်းလဲမှုတွေအပေါ်လေလာသူတချို့ကဝေဖန်ပြောဆိုတာတွေလည်းရှိနေပါတယ်ခင်ဗျ